စီးရီးယားနိုင်ငံမှာရုတ်တရက်ထိုးစစ်ဆင်ခဲ့တဲ့တဘုံတွေကဒီကနေ့ပဲဒမက်စကတ်မြို့ကိုထိန်းချုပ်လိုက်ရတာအစိုးရအုပ်ချုပ်မှုပြုလဲသွားပါတယ်။နှစ်ပေါင်း50ကျော်တမန်ဘာရှာအာဆတ်မိသားစုရဲ့အုပ်ချုပ်မှုအဆုံးသတ်သွားတဲ့အတွက်လူတွေလည်းလမ်းပေါ်ထွက်အောင်ပွဲခံခဲ့ကြတာပါ။တမန်ကိုရာဇဝတ်ဖယ်ရှားလိုက်ပြီးဖမ်းဆီးထားသူအလုံးကိုလည်းပြန်လွတ်ပေးလိုက်တဲ့အကြောင်းအုပ်စုတစုကလည်းနိုင်ငံပိုင်မီဒီယာကနေကြေညာပါတယ်။လွတ်လပ်တဲ့စီးရီးယားနိုင်ငံရဲ့အဖွဲ့အစည်းတွေကိုထိန်းသိမ်းကြဖို့လဲဒမက်စကတ်သိမ်းပိုက်မဲ့စစ်စင်ရေးအဖွဲ့အဖြစ်အမည်ပေးထားတဲ့တိုက်ခိုက်အုပ်စုကတဘုံတွင်နဲ့လူလူကိုတိုက်တွန်းတဲ့အကြောင်းကြေညာချက်မှာထပ်သွင်းပြောဆိုထားတာပါ။တဘုံတွင်မြို့တော်ကိုစတင်ဝင်ရောက်လာချိန်မှာပဲသမရအာဆတ်တိုက်ပြည်ကနေထွက်ခွာသွားပြီးဖြစ်တဲ့အကြောင်းစီးရီးယားစစ်ပွဲစောင့်ကြည့်ခဲ့ကအဖွဲ့ရဲ့အကြီးအကဲကပြောဆိုလိုက်ပြီးနိုင်ပိုင်းချာမှာကြေညာချက်ထွက်ပေါ်ခဲ့တာဖြစ်ပါတယ်။လူပေါင်း1000ကျော်သေဆုံးပြီးတိုက်ပြည်လူဦးရေ23သန်းရဲ့ထက်ဝက်လောက်နေရာစွန့်ခွာရတဲ့14နှစ်နီးပါးကြာပြည်တွင်းစစ်အတွင်းသမရထွက်ပြေးရတဲ့အထိတဘုံတွင်ရုတ်တရက်ထိုးစစ်ဆင်အောင်ပွဲခံနိုင်တဲ့ပုံမှာတော့မြို့တော်ကလူလူကလည်းအားအသင့်နေကြပါတယ်။